ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတမရော်ကာကွယ်ရေးဦးစီးချုပ်ထံလက်မှုပေးပို့တဲ့တောင်းပန်စာကိုလက်ခံရရှိကြောင်းတမရော်ကာကွယ်ရေးဦးစီးချုပ်ယုံကဒီကနေ့သတင်းထုတ်ပါတယ်။ဇူလိုင်လ17ရက်စွဲနဲ့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့တောင်းပန်စာကအမြန်ချောဖို့လမ်းကြောင်းနဲ့ပေးပို့ခဲ့တာလို့လည်းသတင်းထုတ်ပြန်ချက်မှာပြောဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းရန ောင်းမှန်ချက်အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူး။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ပြောဆိုချက်ဟာအစိုးရရဲ့သဘောထားမဟုတ်ဘူးလို့တော့မြန်မာအစိုးရကတုံ့ပြန်ပါတယ်။ဒါအပြင်တက်မတော်ကာကွယ်ရေးဦးစီးချုပ်အပေါ်ပြောဆိုချက်နဲ့ပတ်သက်ပြီးရန်ကုန်တိုင်းဝန်ကြီးချုပ်ကိုသတိပေးဆုံးမလိုက်တဲ့လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကညင်ညာချက်ထုတ်ခဲ့ပါတယ်။တက်မတော်ဘက်ကတော့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ရဲ့ပြောကြားချက်ဟာအမျိုးသားရင်ကြားစီရေးဥတီချက်ကိုထိခိုက်စေနိုင်တဲ့အပြင်အစိုးရနဲ့တက်မတော်လူမှုနဲ့တက်မတော်ကြားဆက်ဆံရေးကောင်းမွန်စေဖို့စင်စဲမပြတ်တိဆောက်ရမယ့်ရေရှည်ဆက်ဆံရေးလုပ်ငန်းစဉ်ကိုအခက်အခဲဖြစ်လာစေနိုင်သူဖြစ်ကြောင်းသုံးသပ်ထားပါတယ်။ဒါကြောင့်ဝန်ကြီးချုပ်ဟာအပြုသဘောနဲ့ရေရှည်ဆက်ဆံဖို့မသင့်လျော်တာကြောင့်လိုအပ်တယ်လို့စီစစ်အရေးယူဖို့တင်ပြရပါတယ်လို့လည်းသတင်းထုတ်ပြန်ခဲ့ပါတယ်ရှင်။